ဖမ်းဆီးခံရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုတရားမဝင်တင်သွင်းလာတဲ့ Walkie Talkie စကားပြောဆက်တွေပိုင်ဆိုင်တာကြောင့်ဆိုပြီးစစ်တပ်အာဏာပိုင်တွေကတရားစွဲဆိုထားပါတယ်။အာဏာသိမ်းပွဲမှာသူ့ကိုဖမ်းဆီးထားပြီးနှစ်ရက်အကြာမှာဒီစွဲချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။ဒါကတော့ဆန်းစုကြည်ကိုဆက်ပြီးဖမ်းဆီးထားနိုင်ရေးပုံမှန်တစ်ခုကိုရှာလိုက်ပုံလည်းရပါတယ်။ဒီလိုတရားစွဲဆိုလိုက်တာကစိတ်နောက်ရက်ဖြစ်စီရပါလို့ American ပြည်ထောင်စုကပြောပါတယ်။
We are aware of reports that State Counsel Aung San Suu Kyi and President Win Myint have been charged with crimes and the National League for Democracy Member of Parliament have been ordered to take action.
မြို့သားနေမှုလူစုဖွဲ့ချုပ်ပါတီကလွှတ်တော်ကိုယ်စားလှယ်တွေကိုနေပြည်တော်ကနေဖယ်ရှားပေးဖို့အမိန့်ပေးတဲ့သတင်းတွေကိုကြားရပါတယ်။စိတ်နှောက်ရှက်ဖြစ်စရာပါ။ဖန်စီလာတဲ့လူတွေအားလုံးကိုပြန်လွှတ်ပေးဖို့ကျွန်တော်တို့တောင်းဆိုပါတယ်
။ American နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရ Net Brights ပြောသွားတာဖြစ်ပါတယ်။ကုလသမဂ္ဂအဖွဲ့ကြီးကတော့ဒေါက်ဆန်းစုကြည်ကိုတရားစွဲဆိုတာကဥပဒေစိုးမိုးရေးကိုအားနဲ့ချိနေစီရဲလို့ပြောပါတယ
် We continue and will continue to call for her immediate release for the president's immediate release and all others
ဖန်စီခံနေရတဲ့ဒေါက်ဆန်းစုကြည်သမရဦးဝင်းမြင့်နဲ့ဖန်စီထိန်းသိမ်းခံနေရသူတွေအားလုံးကိုချက်ချင်းပြန်လွတ်ပေးဖို့တောင်းဆိုထားတယ်ဆက်ပြီးတောင်းဆိုသွားမှာလည်းဖြစ်ပါတယ်ဒေါက်ဆန်းစုကြည်ကိုအခုလိုတရားဆွဲတာကမြန်မာနိုင်ငံမှာရာဥပဒေစိုးမိုးရေးနဲ့ဒီမိုကရေစီဖြစ်စဉ်ကိုထပ်လောင်းအားနဲ့ရိုးရော်စေပါတယ်ဖန်စီခံထားရသူတွေရဲ့အခြေအနေတွေအပေါ်မှာလည်းအများကြီးစိုးရိမ်ပူပန်မိပါတယ်
ကုလပြောခွင့်ရစတီဖင်ဒူဂျရစ်ပြောသွားတာပါမြန်မာအရေးလေလာတုံသက်သူလယ်ရီဂျာဂင်ကတော့ဒေါက်ဆန်းစုကြည်ကိုအခုလိုအမှုစင်လိုက်တော့ကိုမအံ့ဩဘူးလို့ပြောပါတယ
် To some extent this was not unexpected it was clear that the military
men နေခဲ့တာတော့မဟုတ်ပါဘူးစစ်တပ်က NLD ကိုသူသဖြင့် NLD ကောင်းဆောင်ဒေါက်ဆန်းစုကြည်ကိုအမှုစင်ဖို့လုပ်မယ်ဆိုတာထင်ရှားပါတယ်ဒါကအနာဝလူလိုက်ကြပါဆက်သွေးရေးကိရိယာ walking talking တရားမဝင်တင်းစင်းနဲ့စုပြီးသူ့ကိုဆွဆွဲပါတယ်မကြည့်လေတဲ့အစ်တတခုပါဒါပေမဲ့ဒေါက်ဆန်းစုကြည်နောက်၁၂လအပြင်ရွေးကောက်ပွဲမဝင်နိုင်ဘူးဆိုတဲ့အတိတ်ပဲလဲရှိပါတယ
် Amnesty International အဖွဲ့ကဒေသဆိုင်ရာတာဝန်ရှိသူ Emily Gill ကတော့စစ်တပ်ကတိုက်ပွဲကိုအကြောက်တရားနဲ့ချိန်ချောက်မှုနဲ့အဆိုးဖို့လုပ်နေတာလို့ပြောပါတယ
် We would like to confirm first right now
ဒေါက်ဆန်းစုကြည်ကိုဒီအမှုတွေနဲ့အမှုဖွင့်တာတွေ့ရတော့စစ်တပ်ကနိုင်ငံရေးပျော်ကနေဒီလိုဆွဲချက်တင်လိုက်တာဆိုတာတကယ်ကိုပဲမြင်လာရပါတယ်ဒါကစစ်တပ်အနေနဲ့သူ့ကိုယ်သူအပြစ်ကင်းလို့ဖို့အရေးအနိုင်ကျင့်ပြီးကြောက်ရွံ့အောင်လုပ်နေတာပါ
တကယ်တော့ဒီအမှုနဲ့ဒေါက်ဆန်းစုကြည်ကိုတုတ်ဆိတ်အောင်လုပ်ဖို့ကြိုးစားလိုက်မယ်လို့လည်းလယ်ရီဂျာဂင်ကပြောပါတယ
် This is that that the game plan is to try and silence Aung San Suu Kyi
သူတို့စီစဉ်ထားတာကဒေါက်ဆန်းစုကြည်ကိုတုတ်ဆိတ်အောင်လုပ်ဖို့ဆိုတာတံပြားရှိကြမှာပါဘူးသူရဲ့အနာဂတ်နိုင်ငံရေးကိုပြစ်ပင်ပြီးနောက်လုံမဲ့ရေကောက်ပွဲအပေါ်သူဩဇာမရှိအောင်လုပ်တာဖြစ်ပါတယ်ဒါကစစ်တပ်ရဲ့တကယ် mindset သာဝတိအတိုင်းဖြစ်ပေမဲ့ဥပဒေကိုအခြေခံထားပါတယ
်ပောက်ကြားလာတဲ့ရတဖွဲ့ရဲ့စာရအခုစင်ထားတဲ့အမှုတွေနဲ့စစ်တပ်အနေနဲ့ဒေါက်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်ကို February 15ရက်နေ့အထိရမန်ကျုံနဲ့ဖမ်းဆီးထားနိုင်ဖို့ဖော်ပြထားပါတယ်ခင်ဗျ